ပထဝီနိုင်ငံရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲပြီးခဲ့တဲ့နှစ်ထဲနိုင်ငံတော်တော်များများမှာအမှုမြူလက်နက်စုဆောင်းမှုတွေတိုးလာနေပြီးအထူးသဖြင့်တရုတ်နိုင်ငံမှာတွေ့ရတယ်လို့နိုင်ငံတကာသုတေသီအဖွဲ့တစ်ခုဖြစ်တဲ့ Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနဌာန SIPRI ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အင်အားကြီးနိုင်ငံတွေမှာတော့နျူကလ িয়ার လက်နက်တွေကိုခင့်မိအောင်လုပ်နေတာတွေ့ရတယ်လို့လည်းပြောပါတယ်ကဘာတဝန်းနျူကလ িয়ার လက်နက်တွေရော့ကျလာနေတဲ့ကာလအဆုံးသတ်ဖို့အချိန်နီးကပ်လာနေတာဒါမှမဟုတ်အဆုံးသတ်ကောင်းအဆုံးသတ်သွားပါပြီလို့ SIPRI ရဲ့ညွှန်ကြားရေးမှူးဒန်စမစ်ကပြောပါတယ်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ American, Britain, Russia, တရုတ်ပြင်သစ် India, Israel, မြောက်ကိုရီးယားနဲ့ပါကစ္စတန်နိုင်ငံတို့မှာနျူကလ িয়ার ထိပ်ဖူးဒုံးကျည်စုစုပေါင်းဟာ2022ခုနှစ်အစပိုင်းမှာ12,910ရှိနေရာကနေ2023ခုနှစ်မှာတော့12,512ထိကျဆင်းသွားခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းစစ်ဖြစ်လာရင်တုံးနိုင်မှုအတွက်တင်းစီထားတဲ့နျူကလ িয়ার ထိပ်ဖူးပေါင်း 9,586 လောက်တိုးလောင်ထားပြီးဒီပမာဏဟာလွန်ခဲ့တဲ့တစ်နှစ်ကျော်ကထက်86ခုပိုများနေတာပါ။ဒီထဲကမှအများစုဟာတရုတ်နိုင်ငံမှာဖြစ်ပြီး350ရာနေ410လောက်ထိရှိတယ်လို့လည်းခန့်မှန်းထားပါတယ်။အိန္ဒိယ၊ပါကစ္စတန်နဲ့မြောက်ကိုရီးယားတို့ကလည်းနျူကလ িয়ার လက်နက်သိမ်းဆည်းမှုတွေတိုးလာခဲ့ပြီးရုရှားမှာတော့4,489ကနေ4,489ထိဖြစ်လာပါတယ်။နျူကလ িয়ার လက်နက်အားလုံးရဲ့90ရာခိုင်နှုန်းနီးပါးကိုတော့ရုရှားနဲ့အမေရိကန်ကပိုင်ဆိုင်ထားတာပါ။ရုရှားကနျူကလ িয়ার ကိုကျူးကျော်ပြီးတဲ့နောက်နျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့လက်နက်ဖြတ်သိမ်းရေးအတွက်တန်တမန်ကြီးဟာကြိုးပမ်းမှုတွေမှာစုပ်ယုပ်မှုတွေနဲ့ကြုံခဲ့ရတယ်လို့လည်း SIPRI ရဲ့သုတေသီတွေကပြောပါတယ်ရှင်။